Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ13ရက်တနင်္ဂနွေနေ့ညနေခင်း VOA American တရရဲ့မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်းဖြင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါရွေးကောက်ပွဲရှုံးနိမ်ခဲ့ရတာ FBI ကြောင့်လို့ Hillary Clinton ကပြောဆိုလိုက်ပါတယ်။တမရတဲ့အဖြစ်ရွေးကောက်ခံချသူ Donald Trump ကတော့နိုင်ငံတော်မှာဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရပါတယ်။ Papua New Guinea နဲ့ Nauru ကျွန်းတို့မှာထိမ့်သိမ့်ခံထားတဲ့ဒုက္ခတွေတချို့ကို American ပြည်ထောင်စုမှာအခြေချခွင့်ပြုဖို့သဘောတူလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုကြော်ကြော်သိနေတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့ American တမရအဖြစ်ရွေးကောက်ခံလိုက်ရတဲ့ဒီ Donald Trump ရဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးနောက်တရုတ်နိုင်ငံတွင်ချိုးဖောက်မှုတွေရှိနေတဲ့လူခွင့်ရေးပေါ်မှာဘလို့ကင်တွေဖြည့်ရှင်းမလဲဆိုတဲ့အကြောင်းနဲ့အတူရခိုင်ပြည်နယ်တွင်းကနေဆက်လုံခြုံရေးပြဿနာကိုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရထိထိရောက်ရောက်ကင်တွေဖြည့်ရှင်းတင်ပါတယ်ဆိုတဲ့အကြောင်းကိုတော့
ဒီကိစ္စကိုတော့နိုင်ငံခေါင်းဆောင်အနေနဲ့ပေါ့ပေးချေတာကင်တွေပြီးတော့မှတော့ပြည့်ရှင်းပေးတင်တယ်လို့ကျွန်တော်ထင်တယ
်။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ဆက်လိတ်ထိန်ချုပ်ဖို့ကြိုးပမ်းနေတဲ့အချိန်ဘာတွေကအဟန့်အတားဖြစ်စေပါသလဲဆေးရုံမှာဆေးမတိုးတဲ့ရောဂါပိုးမွားတွေတိုးပွားလာနေတဲ့အကြောင်းစတဲ့သတင်းတွေတွေကိုမတစ်ဆက်ခင်အခုရေဆုံးတော့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုကြကြော်သိန်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ရှုံးနိမ်ခဲ့သူ Hillary Clinton ကအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ညွှန်ကြားရေးမှူး James Comey ကြောင့်ရွေးကောက်ပွဲရှုံးခဲ့ရတာဖြစ်တယ်လို့ပြစ်တင်ပြောဆိုခဲ့ပါတယ်။သူမရဲ့ရွေးကောက်ပွဲမဲဆွယ်ဆေးရုံရဲ့အတွက်ရန်ပုံငွေလှူဒါန်ခဲ့သူတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုတာမှအခုလိုထောက်ပြခဲ့တာပါ။ FBI ညွှန်ကြားရေးမှူးက Mrs. Clinton ရဲ့ကိုယ်ပိုင်အီးမေးလ်အသုံးပြုမှုနဲ့ပတ်သက်ပြီးပြန်လည်စုံစမ်းစစ်ဆေးမယ်လို့ပြောဆိုလိုက်တာကြောင့်ရွေးကောက်ပွဲမဲဆွယ်ဆေးရုံမှုအရှိန်အဟုန်ပြတ်သွားတာဖြစ်တယ်လို့ Mrs. Clinton ကပြောပါတယ်။အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲတိုင်ခင်သတင်းပတ်တွေအတွင်းမှာဒီမိုကရက်သမ္မတလောက် Mrs. Clinton ကပြိုင်ဘက် Republican သမ္မတလောက် Donald Trump ထဲလူလူစစ်တမ်းအားလုံးနှိပါမှာဥဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မဲရီအတွက်မှုတွေစတင်ပြီးမဲယုံတွေပိတ်သိမ်းပြီး12နာရီလောက်အတွင်းမှာပဲ Donald Trump ကနိုင်ငံတော်မှာထိမှတ်မထားပဲအနိုင်ရခဲ့တာပါ။ FBI ညွှန်ကြားမှု James Comey က Mrs. Clinton နဲ့ပတ်သက်ဆက်နွယ်တဲ့ email အသစ်တွေထပ်ပြီးတွေ့ရတဲ့အကြောင်းလွှတ်တော်ကိုစာပေးပို့ခဲ့ပြီးရွေးကောက်ပွဲကျင်းပဖို့17ရက်အလိုမှာလူသိရှင်ကြားထုတ်ပြန်ခဲ့တဲ့ကိစ္စဟာအော်အော်တောင်းနှင်ဖြစ်ခဲ့ရပြီးဒီကိစ္စကိုကြော်လာနိုင်ဖို့တိတ်ကိုခက်ခဲခဲ့တယ်ဆိုတာကိုနိုင်ငံတော်ကောက်ယူတဲ့လူလူစစ်တမ်းတွေကိုပြန်လည်သုံးသပ်တွေ့ရတယ်လို့ Mrs. Clinton ကစနေနေ့မှာအလှူရှင်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ Mrs. Clinton တယ်လီဖုန်းနဲ့ပြုလုပ်တဲ့အစည်းအဝေးမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်3ဦးကရွေးကောက်ပွဲရလအပေါ်သူမရဲ့သုံးသပ်ချက်ကိုပြန်ပြီးပြောပြခဲ့တာဖြစ်တယ်လို့ Reuters သတင်းကဖော်ပြပါတယ်။
ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအမေရိကန်နိုင်ငံတော်အမျိုးကြီးတွေမှာဆန္ဒပြကန့်ကွက်တာတွေဆက်ဖြစ်နေပြီးစနေနေ့နှောင်းပိုင်းတုန်းကလည်းဝါရှင်တန် DC မြို့တော်ကထရမ့်အပီပီဆိုင်ရာဟိုတယ်ပြင်ပမှာဆန္ဒပြကြပါတယ်။တံတားတွေစောက်ပါတံတိုင်းတွေမစောက်ပါနဲ့လို့အဓိပ္ပာယ်ရမယ် Bridges Not Walls ဆိုတဲ့ကြွေးကြော်သံတွေကိုဆန္ဒပြသူတွေကအော်ဟစ်ကြပါတယ်။အမေရိကန်နိုင်ငံတောင်ဘက်ကမက္ဆီကိုနိုင်ငံသားတွေနိုင်ငံထဲဝင်မလာနိုင်အောင်အဲ့ဒီမှာတံတိုင်းကြီးစောက်မယ်လို့ Mr. Trump ကကတိပြုပြောဆိုထားတာကိုညှဉ်းပြီးကန့်ကွက်ကြွေးကြော်ကြတာပါ။မက္ဆီကိုနိုင်ငံသားတွေဟာရာဇဝတ်ကောင်တွေမရင်းကောင်တွေဖြစ်ကြပြီးနိုင်ငံထဲမဝင်နိုင်အောင်တားဆီးမယ်လို့မစ္စတာထရမ့်ကပြောထားပါတယ်။နယူးယောက်မြို့မှာလည်းမန်ဟတန်အရက် Union Square နေရာကနေရွေးကောက်ခံသမ္မတရဲ့နေအိမ်ဖြစ်တဲ့ Trump Tower ရှိကိုလူ2000ကျော်ကြီးတက်ဆန္ဒပြကြပါတယ်။နိုင်ငံတော်မှာလာမယ့်ရက်တွေအတွင်းဆန္ဒပြပွဲတွေဆက်လုပ်သွားဖို့ Facebook ပေါ်မှာစီစဉ်စော်ဩနေကြဆဲပါ။ဆန္ဒပြသူတွေဟာ Black Lives Matter, Not My President စတဲ့စာမျက်နှာတွေကိုကြိုင်ပြီးဆန္ဒပြကြပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာဟိုဘက်ဒီဘက်ဆန့်ကျင်ပြီးတော့အပြင်းထန်ဖြစ်ခဲ့ပြီးတဲ့နောက်ထရမ့်ရဲ့သမ္မတတံတွင်အမေရိကန်လူမှုအခွင့်အရေးတွေလျော့ပါသွားပြီးမတည်မငြိမ်ဖြစ်လာမှာကိုစိုးရိမ်နေလို့ဆန္ဒပြသူတွေကပြောကြပါတယ်။ Los Angeles မြို့မှာလည်းလူပေါင်း 6,000 လောက်စုဝေးဆန္ဒပြကြပါတယ်
။အမေရိကန်သမ္မတအသစ်အဖြစ်ရွေးကောက်ခံရတဲ့ Donald Trump က Obama Care လို့ခေါ်တဲ့ကျန်းမာရေးစောင့်ရှောက်ရေးဥပဒေကိုရုတ်သိမ်းတာနဲ့အစားထိုးတာကိုတပြိုင်တည်းလှုပ်ဆောင်မယ်လို့ပြောဆိုလိုက်ပါတယ်။American ရုပ်သံ CBS TV ကဒီကနေ့တနင်္ဂနွေနေ့ညမှာထုတ်လွှင့်ဖို့စီစဉ်ထားတဲ့60 minutes 60 အစီအစဉ်တွဲဆုံမေးမြန်းကမှာ Mr. Trump ကကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုပြောင်းလဲမယ့်အစီအစဉ်က ငွေကုန်ကြေးကျပိုသက်သာပြီးကျန်းမာရေးစောင့်ရှောက်မှုပိုကောင်းလာမယ်လို့ပြောဆိုပါရတယ်။ Obamacare ခဲလို့ခေါ်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ Mr. Trump ကလက်ရှိကျန်းမာရေးစောင့်ရှောက်မှုတွေကအ ਨੇ စုံအစီအစဉ်နှစ်ခုဆက်ပြီးထားဖို့ဆန္ဒရှိတယ်အကြောင်းလည်းပြောပါရတယ်။ယောဂခန်းစားနေရသူတွေ၊နောက်မိဘနဲ့အတူနေနေတဲ့အသက်26နှစ်ပြည့်ပြီးအရွယ်ရောက်ပြီးသူတွေကိုမိဘတွေရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ထဲမှာဆက်ပြီးပါဝင်နိုင်တဲ့အစီအစဉ်တွေဖြစ်ပါတယ်။ 60 Minutes အစီအစဉ်တာဝန်ခံ Leslie Stein နဲ့တွေ့ဆုံမေးမြန်းကမှာ Mr. Trump ကလူမှုကွန်ရက်မီဒီယာတွေကဆက်သွယ်ရေးမှာရေးပါတယ်လို့ယူဆတဲ့အကြောင်းပြောပြီးဒီလူမှုကွန်ရက်တွေကိုသူကြိုက်တယ်လို့ပြောနေတာမဟုတ်ပေမဲ့လူမှုကွန်ရက်ကသူ့ရဲ့ပရိသတ် 28 တန်းထံကိုသူပြောချင်တာတွေရောက်ရှိစေခဲ့တယ်လို့ပြောပါတယ်လူမှုကွန်ရက်မီဒီယာကသမ္မတရွေးကောက်ပွဲမှာအနိုင်ရစေဖို့အထောက်အကူဖြစ်စေခဲ့တယ်လို့လည်း Mr. Trump ကပြောပါတယ်။သူသုံးတဲ့ငွေပမာဏထက်တစ်ဖက်ပြိုင်ဘက်ကပိုပြီးသုံးခဲ့တဲ့ရွေးကောက်ပွဲမှာလူမှုကွန်ရက်မီဒီယာကသူအနိုင်ရစေဖို့အထောက်အကူပြုခဲ့တာလို့လည်း Mr. Trump ကပြောပါတယ်။ရွေးကောက်ပွဲကြိုကာလအတွင်း Twitter လူမှုကွန်ရက်မှာအတော်လေးပြင်းပြင်းထန်ထန်ရေးသားခဲ့တဲ့ရွေးကောက်ခံသမ္မတ Trump ကတော့သူသမ္မတရာထူးလက်ခံပြီးတဲ့နောက် Twitter အသုံးပြုခဲ့ရင်တော့တိမ်တိမ်မွေ့မွေ့သုံးမယ်လို့ပြောဆိုခဲ့ပါတယ်ရှင်။
ယူကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ဘယ်လိုဆက်ဆံသွားကြမလဲဆိုတဲ့အပေါ်ဥရောပသမဂ္ဂ EU နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ဆွေးနွေးကြဖို့ရှိပြီးဗြိတိရှားနဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီးတွေကတော့အဲ့ဒီအထူးဆွေးနွေးပွဲကိုတက်မှာမဟုတ်ပါဘူး။အင်္ဂါနေ့ယူကောက်ပွဲမှာထင်မှတ်မထားပဲထရမ့်အနိုင်ရသွားပြီးတဲ့နောက်ဘရပ်ဆဲလ်စ်မြို့မှာရေးပေါ်စီဝေးကျင်းပဖို့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲဖက်ဒရီကာမိုဂရီနီကခေါ်ထားတာပါ။ထရမ့်ဟာမဲဆွယ်စည်းဝေးမှာကာလအတွင်းဥရောပနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုရဲ့ဂရီကဝတ်တွေအပေါ်မေးခွန်းထုတ်တာအပါအဝင်တခြားမူဝါဒသဘောထားတွေပြောဆိုထားတာကြောင့်အဲ့ဒီအပေါ်ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့အစည်းအဝေးကိုဗြိတိသျှနိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်တက်မှာမဟုတ်ပေမဲ့တနင်္လာနေ့လုံးမဲ့နိုင်ငံခြားရေးအကောင်စီပုံမှန်အစည်းအဝေးကိုတော့တက်မယ်လို့ဗြိတိသျှနိုင်ငံခြားရေးယူပြောခွင့်ရသူကပြောပါတယ်။ဒီကနေ့လုံးမဲ့အပေါ်ဆောင်အစည်းအဝေးမျိုးလိုအပ်တယ်လို့မမြင်တဲ့အကြောင်းအမေရိကန်ရွေးကောက်ပွဲအချိန်စရဟာအစောကြီးကတည်းကရှိထားပြီးဖြစ်ကြောင်းဒီမိုကရေစီနှိကျလှုပ်ဆောင်ချက်တစ်ခုပြီးသွားပြီဖြစ်ပြီးပြည်ထောင်နိုင်ငံအတွက်အကောင်းဆုံးရလဒ်တွေရလာစေရေးတည်ကြစေဖို့လက်ရှိနဲ့အနာဂတ်အစိုးရအဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းဒီနိုင်ငံခြားရေးပြောခွင့်ရကပြောပါတယ်။ပြည်ထောင်နိုင်ငံခြားရေးဝန်ကြီးယွန်မာ့ခ်အိုင်ရိုဟာလည်းအစည်းအဝေးတွေတိုက်နေလို့ဆိုတဲ့အကြောင်းပြချက်နဲ့ဒီအစည်းအဝေးကိုမတက်ဘူးလို့ AFP သတင်းဌာနကပြောပါတယ
်။ VOA ကအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်ဩစတြေးလျနိုင်ငံကိုလေတွေနဲ့သွားရောက်နိုင်ဖို့ကြိုးစားရင်းမအောင်မမြင်ဖြစ်ပြီးနောက်ပါပူဝါနယူဂီနီနဲ့နော်ရူးကျွန်းတို့မှာထိမ့်သိမ်းခံထားတဲ့ဩစတြေးလျကဒုက္ခသည်တွေကိုခေါ်ယူဖို့အမေရိကန်ပြည်ထောင်စုကသဘောတူလိုက်ပါတယ်။ဒီသဘောတူညီချက်ကတချိန်သာခေါ်ယူမှာဖြစ်ပြီးနောက်တစ်ကြော်ထပ်ပြီးခေါ်ယူဖို့မပါဘူးလို့ဩစတြေးလျဝန်ကြီးချုပ်မာကွန်တမ်ပယ်ကပြောပါတယ်။အမျိုးသမီးတွေကလေးတွေနဲ့မိသားစုတွေကိုဦးစားပေးတဲ့ပြန်လည်ထူထောင်ရေးအစီအစဉ်ဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဩစတြေးလျမှာနိုင်ငံရေးခလုံးခွင့်ရှောက်ထားနိုင်ဖို့လှေတွေနဲ့ရောက်လာသူတွေကိုပစိဖိတ်သမုတ်တရားတွေကကျွန်းတစ်ခုကထိမ့်သိမ်းစခန်းတွေကိုပို့ဆောင်ထိမ့်သိမ်းပြီးဒီလူတွေဟာဒုက္ခသည်အစ်အမှန်ဖြစ်နေရင်တောင်းမှပဲဩစတြေးလျနိုင်ငံတွင်းကိုရာသက်ပံဝင်ခွင့်တားမြစ်တာဖြစ်ပါတယ်။တချို့ရွှေပြောင်းနေဆိုရင်နှစ်ပေါင်းများစွာဒုက္ခခံရတဲ့ဒီကျွန်းပေါ်ကလူနေမှုအခြေအနေတွေကိုတော့လူခွင့်ရေးအဖွဲ့တွေကအတော်လေးစိုးရိမ်နေကြတာပါ။အမေရိကန်ပြည်ထောင်စုကိုအခြေချခွင့်မရသူတွေအတွက်တော့နိုရူးကျွန်းမှာနှစ်20နေထိုင်ခွင့်ဗီဇာရယူနိုင်မှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးချွန်ကယ်ရီလည်းနယူးဇီလန်ကိုသွားပြီးဒီသဘောတူညီချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီစီစဉ်ရခေါ်ယူမဲ့ဒုက္ခသည်အရေးအတွက်ကတော့ရှင်းရှင်းလင်းလင်းမသိရသေးသလိုနောက်တက်လာမဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာဒီသဘောတူညီချက်ကိုဆက်ပြီးလက်တင်ခံမလားဆိုတာကလည်းမသေးကြသေးပါဘူး။ဒေါ်နယ်ထရန့်ကမွတ်စလင်ရွှေပြောင်းအခြေချသူတွေကိုခေါ်ယူမှုဆိုင်းငံ့ထားဖို့လူသိရှင်ကြားပြောဆိုထားတာဖြစ်ပါတယ်။အခုဒီဒုက္ခသည်တွေတဲကအများစုကအရှေ့အလယ်ပိုင်းအာဖရိကနဲ့အာရှဒေသကမွတ်စလင်တွေဖြစ်တယ်လို့လည်း AP သတင်းဌာနကဖော်ပြပါတယ်
။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်ကလူစီကားတဲ့ဆူဖီမွတ်စလင်ဘုရားကျောင်းမှာစနေနေ့ညနေပိုင်းဘုံးခွဲတိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်အကြမ်းဖက်ဝါဒီအဖွဲ့ကပြောလိုက်ပါတယ်။အဲဒီတိုက်ခိုက်မှုမှာလူ52ယောက်ထဲမှနေသေဆုံးပြီး100လောက်ဒဏ်ရာရသွားပါတယ်။သေဆုံးသူအရေအတွက်တိုးလာဖွယ်ရှိတယ်လို့မျက်မြင်တွေနဲ့ဆရာဝန်တွေကပြောပါတယ်။အိနီဂျင်စင်ပြည်နယ်ကဟပ်နေဇမ်မြို့နဲ့ကီလိုမီတာ100လောက်ပဲဝေးတဲ့ဘုရားကျောင်းမှာပေါက်ကုပ်မှုဖြစ်ချိန်ကလူရာပေါင်းများစွာရှိနေခဲ့ပါတယ်။သေဆုံးတရားရသူတွေထဲမှာမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။ ဒဏ်ရသူအများပြားဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ရှားနူရာနီဖျားချောင်းရဲ့ဒေသဆိုင်ရာတာဝန်ရှိသူတူကပြောပါတယ
်ကိုလံဘီယာအစိုးရနဲ့နိုင်ငံရဲ့အကြီးဆုံးသဘုံအဖွဲ့တို့ကြားပြန်လည်ပြင်ဆင်ထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အသစ်တစ်ခုကိုကြီးညာလိုက်ပါတယ်။အစောပိုင်းတော့ကငြိမ်းချမ်းရေးသဘောတူညီချက်ကတော့လူမှုဆန္ဒခံယူပွဲမှာပယ်ချခံခဲ့ရတာဖြစ်ပါတယ်။အခုငြိမ်းချမ်းရေးသဘောတူညီချက်အသစ်ထဲမှာတော့အဖွဲ့အစည်းပေါင်းစုံရဲ့အဆိုပြုချက်တွေကိုပေါင်းစပ်ထည့်သွင်းထားတယ်လို့အစိုးရနဲ့မတ်စဝါဒီသဘုံအုပ်စုကိုလံဘီယာတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့ FARC တို့ရဲ့ပူးရဲကြီးညာချက်မှာပြောဆိုထားပါတယ်။ပြည်ရင်းဆက်အဆုံးသတ်ရေးကျိုးပတ်မှုအတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုဆုတ်ခွထားတဲ့ကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ကလည်းအခုသဘောတူညီချက်ကပိုပြီးကောင်းမွန်တယ်လို့ပြောပါတယ်။အစိုးရရဲ့ဆေးဆက်ညှိနှိုင်းရေးမှူးဟွန်ဘက်တိုဒီလာခါလီနဲ့သဘောအဖွဲ့ရဲ့ဆေးဆက်ညှိနှိုင်းရေးမှူးအီဗန်မာကတ်လို့တည်ခြားတဲ့လူစီယာနိုမရင်းတို့ကအခုသဘောတူညီချက်ကိုကျူးပါနိုင်ငံဟာဘာနာမှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။သဘောတူညီချက်ရဲ့အဓိကအပြောင်းအလဲတစ်ခုကတော့ FARC သဘောအဖွဲ့ရဲ့လက်ရှိပိုင်ဆိုင်မှုတွေကိုစင်ပြုစုဖို့ဖြစ်ပြီးဒုက္ခရောက်ခဲ့ကြသူတွေအတွက်ရောချေးပေးဖို့ရည်ရတာဖြစ်တယ်လို့လည်းအစိုးရကိုယ်စားလှယ်ဒီလာခလီကပြောပါတယ်။သဘောအဖွဲ့ဘက်ကကိုယ်စားလှယ်ကတော့သဘောတူညီချက်တဲ့အရာလိုအပ်ချက်ကတော့လက်တွေ့လှုပ်ဆောင်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်။အခုသဘောတူညီချက်အပေါ်မှာသမ္မတဆန်တိုစ်ကလူမှုဆန္ဒခံယူအောင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်။
တူရကီနိုင်ငံကအမျိုးသမီးနဲ့ကလေးငယ်ခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေအပါအဝင်ရပ်ဘက်လူမှုအဖွဲ့အစည်း390ရဲ့လှုပ်ရှားမှုတွေကိုအစိုးရကစနေနေ့မှရပ်ဆိုင်းလိုက်ပါတယ်။လွန်ခဲ့တဲ့လ ీల ကမအောင်မြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်တယ်လို့တန်လျာရှိတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုအစိုးရကဆက်ပြီးနှိမ်နင်းနေတာနဲ့များအခုလိုရပ်ဆိုင်းလိုက်တာပါ။အစ္စတန်ဘူးမြို့မှာရဲတွေကရုံးခန်းတွေကိုဝန်ရှာပြီးဆော်စရန်တွေကိုတင်းစီတဲ့တောက်ကြာနေနှောင်းပိုင်းကြမှာအစိုးရရဲ့အခုလိုရက်ကိုသက်ဆိုင်ရာအဖွဲ့အစည်းတွေတည်ကြတာပါ။ဒီလှုပ်ဆောင်ချက်အတွက်ရဲတပ်ဖွဲ့ကဘာမှရှင်းမပြဘူးလို့လူမှုအဖွဲ့အစည်းအခြေပြုဥပဒေကြိုးဆောင်အဖွဲ့အများပြားရဲ့ရှေ့နေတွေက AB တင်းထဏာကိုပြောပါတယ်။ကလေးတငယ်ခွင့်ရေးဆိုင်ရာဖွဲ့စည်းတစ်ခုရဲ့အကြီးအကဲကလည်းအာဏာပိုင်တွေဟာဘယ်လိုအကြောင်းပြချက်မှမပေးဘူးလို့ပြောပါတယ်ခင်ဗျာ
။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့သတင်းလွှာတစ်ပုဒ်နဲ့စကြင်ပါတယ်။အမေရိကန်သမ္မတအဖြစ်နဲ့ရွေးကောက်ခံထားရတဲ့ Donald Trump ဟာတရုတ်နိုင်ငံရဲ့ကုန်သွယ်ရေးနဲ့ပတ်သက်တဲ့လုပ်ရပ်တွေကိုဝေဖန်ပြီးတော့တရုတ်အစိုးရကိုငွေကြေးဈေးကစားသူအဖြစ်အကြိမ်ကြိမ်ပြောဆိုခဲ့ပေမဲ့တရုတ်နိုင်ငံရဲ့ဆိုးဝါးလာတဲ့လူခွေးအခြေအနေနဲ့ပတ်သက်ပြီးသူဘာလုပ်မယ်ဆိုတာကိုတော့မသိနိုင်သေးပါဘူး။တရုတ်လူခွေးလှုပ်ရှားသူတချို့ကဒီကိစ္စနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့အကြောင်း VOA သတင်းတော် Bill Eye ဗီဂျင်းမြို့တော်ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ဥကြော်စံသားကဆက်ပြီးပြောပြပေးပါအောင်ရှင်
။ Donald Trump ရဲ့မဲဆွေမင်းကွန်းတွေထဲမှာမွတ်စလင်တွေပြည်ပကပြောင်းရွှေ့လာရောက်သူတွေအပေါ်ဝေဖန်ပြောကြားချက်တွေကြောင့်လဲထရမ့်ရဲ့မူဝါဒအပေါ်လူခွင့်ရေးလှုပ်ရှားသူတွေစိုးရင်ရတဲ့အကြောင်းရင်းတစ်စက်တည်းသာဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လတုန်းကတူရကီမှာမအောင်မြင်တဲ့အာဏာသိမ်းမှုအပြီးလောင်းနှံချီရဲ့ပြည်သူတွေကိုဖမ်းဆီးတာနဲ့ပတ်သက်လို့တူရကီအာဏာပိုင်တွေအနေနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့ဖိအားပေးမလားလို့မေးတဲ့အခါမှာဒေါ်နယ်ထရမ့်ကအခုလိုပြောခဲ့တာပ
ါအခုလက်ရှိမှာပဲကျွန်တော်တို့နိုင်ငံမှာနိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးပြဿနာတွေအများကြီးရှိနေပါတယ်ကိုနိုင်ငံရဲ့ပြည်ထနာကိုတောင်တေချာမသိနိုင်ပဲသူများနိုင်ငံနေကိစ္စမှာဝင်ပြောရခက်တယ်လို့ထင်ပါတယ
်လူမဲတွေကိုရဲတွေကပစ်ခတ်လို့လူတွေဆန့်ကျင်ဆန္ဒပြနေတဲ့အချိန်မှာဒေါ်နယ်ထရမ့်ကပြည်ပကလူခွင့်ရေးပြည်ထနာတွေပြောမယ်အစားကိုပြည်ထနာကိုကိုဖြည့်ရှင်းသင့်တယ်လို့ပြောခဲ့ရလဲဖြစ်ပါတယ် The New York Times သတင်းစာနဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုထဲမှာလဲ Mr. Trump ကအခုလိုပြောပြန်ပါတယ
်အမေရိကန်အခြေအနေဘလောက်ဆိုးတယ်ဆိုတာကဘာကကြည့်နေချင်းကျွန်တော်တို့ကသွားပြီးနိုင်ငံသားအခွင့်အရေးအကြောင်းသွားတရားဟောမယ်ဆိုတာတိတ်ဟန်မကြဘူးထင်ပါတယ
်မစ္စတာထရမ့်သမ္မတဖြစ်လာမဲ့အရေးဟာတရုတ်နိုင်ငံလူအခွင့်အရေးလှုပ်ရှားသူတွေအဖို့ကတော့မကောင်းတဲ့အလားအလာတရားဖြစ်ပါတယ်မာယာဝမ်ဟာဟောင်ကောင်အခြေစိုက်လူအခွင့်အရေးလှုပ်ရှားသူတို့ဖြစ်ပါတယ်
It seems that these attitudes probably spill over to a generally hostile attitude towards
ဒီလိုသဘောထားမျိုးဟာလူအခွင့်အရေးဆိုရင်ရန်သူလိုသဘောထားနေတဲ့နိုင်ငံတွေပေါ့အကျိုးသက်ရောက်မှုရှိနိုင်ပါတယ်အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံလူအခွင့်အရေးထွန်းကားရေးအတွက်ဆိုင်လိုက်မဲ့တဲ့ဖိအားပေးလာခဲ့တာပါအခုတိုင်းဆိုရင်ကျမတို့အတွက်အရေးကြီးတဲ့မဟာမိတ်တယောက်ဆုံးရှုံးရမယ့်အရေးကိုစိုးရိမ်မိပါတယ်ရှင
်2012မှာတရုတ်လက်ရှိသမ္မတရှင်ဂျီပင်အာဏာရလာခဲ့တဲ့က စုအာဏာချက်ထွင်မှုကိုတရုတ်နိုင်ငံလုံးစုရဲ့အာဏာချက်ထွင်ရေးနဲ့တနိုင်ငံလုံးအပေါ်ဖိနှိပ်ချုပ်ချယ်မှုတွေကိုနှီးမျိုးစုံနဲ့လုပ်ပြီးတော့လွတ်လပ်စွာသဘောထားဖော်ထုတ်ခွင့်တွေကိုလည်းချုပ်ချယ်လာခဲ့တာပါ။ဟူဂျာဟာတရုတ်လူခွင့်ရေးလှုပ်ရှားသူတူဖြစ်ပါတယ
်။他是一个成功的企业家，这倒
是的。Trump ရဲ့နိုင်ငံသားရေးမူဝါဒဘာသာရေးလူခွင့်ရေးကိစ္စတွေနဲ့ပတ်သက်ပြီးသူမဲဆွယ်စဉ်ကပြောကြားသွားတဲ့စကားတွေကိုကျွန်တော်တို့အခိုင်အမာယူဆလို့မရပါဘူးလို့ပြောသွားတာဖြစ်ပါတယ်။တခြားသောတရုတ်လူခွင့်ရေးသမားတွေကတော့အမေရိကန်နိုင်ငံရေးမှာ check and balance လို့ခေါ်ရတာအပြန်အလှန်ထိန်းချုပ်မှုတွေရှိနေတဲ့အတွက်သမ္မတ Trump ဟာလူခွင့်ရေးကိစ္စကိုလက်တွေ့ကျကျကင်တွယ်လာလိမ့်မယ်လို့သုံးသပ်ကြပါတယ်။တရုတ်လူခွင့်ရေးရှင်နေဂျီယွန်းစီအခုလိုပြောပါတယ
်။雖然很多人認為Trump 對未來的政策是有很多的不確定但是
Trump 也無話裡的嘛မရေရမသေးကြတာတွေအများကြီးရှိတယ်လို့လူတွေကပြောနေကြပါတယ်။ဒါပေမဲ့အမေရိကန်ရဲ့အခြေခံတန်ဖိုးထားမှုတွေကတော့သွေဖီသွားလိမ့်မယ်လို့ကျွန်တော်မထင်ပါဘူးလို့ပြောသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာစီးပွားရေးနဲ့ဩဇာအရှိန်အဟွာကြီးမားလာနေတယ်တော့ဒီနိုင်ငံကိုဖိအားပေးဩဇာလွှမ်းမိုးဖို့မဆိုထားနဲ့ဆွဲဆောင်ဖို့တောင်မှခက်သထက်ခက်ခဲလာနေပါတယ်။ Trump ရဲ့အကြီးတန်းအကြံပေးတူဖြစ်သူ James Woods ကပြီးခဲ့တဲ့ကြာသပတေးနေ့ South China Morning Post သတင်းစာထဲမှာအခုလိုရေးသားခဲ့ပါတယ်။
တရုတ်နိုင်ငံရဲ့ရှုပ်ထွေးပယ်လီတဲ့လူမှုရေးနိုင်ငံရေးစနစ်တွေကိုကျွန်ုပ်တို့ပုံပုံသဘောပေါက်လာတာနဲ့အမျှသူတို့ရဲ့လက်ရှိစနစ်ကိုစင်ခေါ်ရတာအနေရရှိတယ်ဆိုတာပိုပြီးသိတာလာပါတယ်ကျွန်ုပ်တို့မနစ်သက်ပဲနေနိုင်ပေမဲ့ဒါကိုတခုခုတော့လုပ်ရမယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူး
လို့ရေးသားထားတာဖြစ်ပါတယ်ဆူလိုတာကတော့နှစ်နိုင်ငံကြားသဘောတရားရေးရာကွဲလွဲမှုရှိနေပေမဲ့ပူညီမြဲကြားနေမြေအခြေအနေကိုဆက်လက်ထိန်းသိမ်းသွားနိုင်အောင်တော့အပိယူလုပ်ရမှာဖြစ်တယ်ဆိုတဲ့သဘောဖြစ်ကြောင်းပါခင်ဗျာ
လေဗီမီဒီယာဂရုကအမှုဆောင်ရာရှိချုပ်နဲ့အရီဒါဂျိုးတို့ကိုပုံမှန်66ဂါကြီးနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတရားစွဲထားတဲ့ပေါ်မတူကွဲပြားတဲ့သဘောထားမြင်တွေရှိနေကြပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်တာမှာမရှိသင့်ဘူးလို့ပြောကြတဲ့ပုံမှန်66ဂါကြီးကိုတုံးပြီးဖမ်းဆီးတရားစွဲတဲ့ပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရကိုဝေဖန်သူတွေရှိတယ်လို့တိကျသေးချာမှုမရှိဘဲတာဝန်ရှိသူတွေလက်စားရဲဆိုပြီးဆွတ်ဆွဲရေးသားတဲ့ပေါ်ဝေဖန်သူတွေလည်းရှိပါတယ်။ဒီပေါ်ကျွန်တော်တို့သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ။အခုလာမယ့်အင်္ဂါညတိုင်းရဲလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတရိတ်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ VO ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့ရခိုင်နယ်စပ်လုံခြုံရေး NND ဆိုရအနေနဲ့ဘာတွေဆောင်ရွက်တင်ပါသလဲဆိုတာကိုလည်းကြည့်ရအောင်ပါ။စနေနေ့တုန်းကရခိုင်ပြည်နယ်မောင်တော်ဒေသမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်သမားတို့ကြားတိုက်ပွဲတွေထပ်ဖြစ်ပြီးတော့တပ်မတော်အရာရှိတအူးနဲ့အကြမ်းဖက်သမား6ဦးသေဆုံးခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NND ဆိုရအနေနဲ့နယ်စပ်လုံခြုံရေးပြဿနာကိုစစ်ရေးနိုင်ငံရေးအမြင်နှစ်ခုပေါင်းပြီးတော့ထိထိရောက်ရောက်ကင်တွဲဖြေရှင်းမှုလိုအပ်နေတဲ့အကြောင်းမြမစစ်ရေးအကဲခတ်တွေကသုံးသပ်ကြပါတယ်။မဲ့ရင်ချင်းနိုင်ကအပြည့်အစုံပြောပြပေးပါမယ်ရှင်
။နိုဝင်ဘာလ12ရက်နေ့နနက်အစောပိုင်းမောင်းတော်မြို့နယ်မရင်းတောင်ကျေးရွာအနီးမှာလက်နက်ငယ်ဒါလန်မိန်းတွေကိုစီကင်ထားတဲ့အကြမ်းဖက်သမား60ခန်းလောက်ဟာနယ်မြေရှင်းလင်းရေးဆင်းနေတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့ကြောင်းမြမအစိုးရဘက်ကထုတ်ပြန်တဲ့သတင်းမှဖော်ပြထားပါတယ်။အကြမ်းဖက်သမား6ဦးရဲ့အလောင်းတွေရရှိခဲ့ပြီးနယ်ကြားဆောင်ရဲစခန်းတွေကိုဝင်တိုက်ပြီးသိမ်းယူခဲ့တဲ့လက်နက်တချို့ကိုလည်းပြန်လည်ရရှိခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ပွဲမှာတပ်မတော်ဘက်ကယာယီတပ်ရင်းမှုတပ်ဦးကြာဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဒုတ်ဒါလှန်တွေ၃ညတိုက်နေတဲ့အကြမ်းဖက်တိုက်ခိုက်မှုမျိုးကိုစစ်အင်အားတောင့်တင်းတဲ့မြမတပ်မတော်အနေနဲ့ဘာကြောင့်နှိမ်နှင်းနိုင်ခြင်းမရှိသေးသလဲဆိုတဲ့မေးခွန်းကိုအများပြည်သူကမေးလာနေကြပါတယ်။ဒါနဲ့ပတ်သက်လို့မြမစီရေးအကဲခတ်လက်ဖြစ်1992ခုနှစ်မောင်းတော်အရေးနှိမ်နှင်းမှုမှာကိုရိုင်းအတွေ့အကြုံရှိခဲ့သူလည်းဖြစ်တဲ့စစ်ထောင်လန်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပါတယ
်။ကျွန်တော်တို့နိုင်ငံမှာနိုင်ငံတော်လုံခြုံရေးအတွက်ကိုဒီတပ်မတော်ထောင်လိုက်ရေးကိုကျန်တဲ့ထောင်လိုက်ပွက်တီးတီးကဘာတည်းမှရယူပြီးတော့မှထောင်လိုက်နီးနာတွေကိုအသုံးချနိုင်တဲ့မတွေ့ကြမှုတင်းလုံခြုံရေးအပိုင်းမှာဘာမှမရတဲ့နေထိုင်မှုကျွန်တော်ရှိပါတယ်အဲ့တော့တင်းမရတဲ့တကြောင်မလို့ကျိုတင်ပြစင်မှုဘာညာဘာမှလုံထားတဲ့အနေသားမလုံနိုင်ဘူးနံပါတ်1ဝန်ထမ်းတွေပါဝင်ပေါ့လေရဲဘော်ကျန်တဲ့ဒီအပွက်ဒီအားလုံးကနေသက်ဒီတာမှာအင်တာမှကျွန်တော်တို့ တင်းပြင်းရဖြစ်ပါတယ်အထူးသဖြင့်တော့ဒီလက်ဘေးလက်ယူကိစ္စအလွန်များပါတယ်အဲ့ဒီမှာရှိတဲ့ဒီမွတ်စလင်တို့အများစုကလည်းသူတို့ပတ်စံကိုကျွန်တော်တို့ရှင်းရှင်းပြောရင်တော့ဒေါ်လာကိုပေးပြီးတော့ကိုဒီ corrupt ဖြစ်အောင်လုပ်တဲ့အနေအထားမျိုးတွေရှိပါတယ်ဝန်ထမ်းတွေအနေနဲ့လက်လာပတ်ပေါ်မှာတာယာတဲ့အခါမှာကိုလုံးဝမဲ့တာဝန်ကိုကိုမိတဲ့အနေအထားမျိုးရှိပါတယ်နံပါတ်3လူကြီးတွေအပိုင်းပေါ့လေတာဝန်ရှိတဲ့သူတွေအပိုင်းနေတယ်လေဒီ data ကတော့ English ကတော့အပြုံးလောက်ရင်းကြည့်ပါဦးကွာအမှမဖြစ်တော့ပါဘူးကွာဆိုတော့ပေါ်ပေါ်ရွရွတွေးတာခေါ်တာကြီးရှိပါတယ
်အရင်ဗိုလ်ချုပ်မှုကြီးတန်းရွှေစစ်ဆိုးရလက်ထက်တွေတုန်းကအခုလိုကြမ်းဖက်တိုက်ခိုက်မှုတွေကိုတက်မတော်ကနေရရဆက်ဆက်နှိမ်နင်းခဲ့တဲ့ဖြစ်ရပ်တွေရှိခဲ့ကြောင်းဦးအောင်လင်းထွတ်ကပြောပါတယ်ဒါပေမဲ့အခုဒေါင်ဆန်းစုကြည်ဦးဆောင်တဲ့ဆိုးရလက်ထက်မှာစီရင်နိုင်ငံရေးအမြင်ပူပေါင်းပြီးထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းသင့်တယ်လို့သူကဆိုပါတယ
်ဒီကိစ္စကိုတော့နိုင်ငံခေါင်းဆောင်အနေနဲ့ပေါ့ပေးချေတာကင်တွယ်ပြီးတော့မှတော့ဖြည့်ရှင်းပေးသင့်တယ်လို့ကျွန်တော်ထင်တယ်ခုလက်ရှိနိုင်ငံရေးသမားတွေဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကိုကျွန်တော်တို့ကသုံးပြတင်တယ်အခုချိန်မှာလူခွေတစ်ခုတည်းလဲကျွန်တော်ကြည့်လို့မရဘူးဟိုကစဝက်ကလည်းစစ်တပ်ဘက်ကလည်းပြင်းပြထန်ထန်လုပ်လို့မရဘူးဒီနှစ်ခုကြားမှာ check and balance ပေါ့လေလုံနိုင်ဖို့အတွက်ကနိုင်ငံရေးသမားတွေရဲ့ပါပါနနလုပ်ဖို့ပဲကျွန်တော်တို့လိုလိမ့်မယ်တင်တယ
်မောင်းတော့ဒေတာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်မွတ်စလင်နိုင်ငံကအစိုးရတွေနဲ့အမေရိကန်ပြည်ထောင်စုအစိုးရနဲ့ပါဒေါန်ဆန်းစုကြည်ကိုယ်တိုင်တိုက်ရိုက်အပြန်လှန်ဆက်သွယ်ဆွေးနွေးမှုတွေရှိနေကြောင်းသမရယုံပြောခွင့်ရဥစော်ထေကသတင်းထောက်တွေကိုပြောဆိုထားပါတယ်ရှင်
။မယင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီနိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။အင်တာနက်အွန်လိုင်းပေါ်ကဆက်လိတ်တောက်သုံးမှုကုန်ပစ္စည်းအစ်စ်တွေနဲ့ကြော်ညာအစ်စ်တွေဟာဆက်လိတ်ထိန်းချုပ်မှုကြိုးပမ်းလှုပ်ဆောင်ရေးမှာချိန်ချောက်မှုတစ်ခုလိုဖြစ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးလိုက်ပါတယ်ဒီကိစ္စကိုအမြင့်ပြတ်ချိန်မုံမှုအတွက်လာမယ့်တစ်ပတ်ကြာရင်ဆက်လိတ်ထိန်းချုပ်မှုဆိုင်ရာနိုင်ငံတကာအစည်းအဝေးတစ်ခုကို New Delhi မြို့မှာကျင်းပပြုလုပ်သွားဖို့ရှိပါတယ် VOA သတင်းတောက် Lisa Schlein ဂျနီဘာမြို့ကနေသတင်းပေးပို့ထားတာကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်
2005ခုနှစ်ကစတင်လိုက်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဆေးလိပ်ထိန်းချုပ်မှုဆိုင်ရာမူပေါင်းသတ်မှတ်ချက်ညီလာခံဗတိန်ငင်လုပ်ငန်းစဉ်ကြောင့်အပြောင်းအလဲတွေအတော်လေးရှိလာခဲ့ပါတယ်။ဆေးလိပ်ကုန်ပစ္စည်းကြေညာတွေအပေါ်ပိတ်ပင်တားမြစ်ချက်တွေဟာအလစ်အကျဉ်တစ်ခုလိုလည်းဖြစ်လာနေပါတယ်။ဒါပေမဲ့လည်းအင်တာနက်နဲ့လူမှုကွန်ရက်မီဒီယာတွေရဲ့ကြီးထွားလာမှုတွေကြောင့်ဆေးလိပ်ဆက်ယုံတွေအနေနဲ့သူတို့ကုန်ပစ္စည်းတွေကိုလူငယ်တွေကြားမှာအကန့်အသတ်မရှိကြေညာပေးလို့ရနေပါတယ်။အင်တာနက်ပေါ်မှာပေါ်လာတဲ့ secret ကြော်ညာတွေနဲ့ရုပ်ရှင်တွေကိုလူငယ်တွေကအလွယ်တကူ download ရယူလို့ရနေတယ်လို့ WHO ရဲ့ဆေးလိပ်ထိန်းချုပ်မှုဆိုင်ရာမူပေါင်းသတ်မှတ်ချက်ညီလာခံအတွင်းဝန်ယုံအကြီးအကဲ Vera Luisa Decos E Silver ကပြောပါတယ်။ Hollywood ကနေ Bollywood အထိရုပ်ရှင်လုပ်ငန်းတွေရဲ့တရုပ်ဖော်မှုတွေဟာလူငယ်တွေရဲ့အမှုအကျင့်ပေါ်ပြင်းပြင်းထန်ထန်လွှမ်းမိုးမှုရှိနေတယ်လို့ Cos E Silver က VOA ကိုအခုလိုပြောပါတယ်။
There are a number of studies showing a clear correlation between the social acceptability.
ရုပ်ရှင်လုပ်ငန်းရုပ်ရှင်သစ်ဆောင်တွေနဲ့လူကြိုက်များတဲ့ pop star တွေရဲ့ပြုမှုတရုပ်ဖော်ပုံတွေဟာဆက်လိတောက်တာဆက်လိဆွဲတာတွေနဲ့ဆက်ဆက်မှုရှိနေတယ်ဆိုတာလေ့လာမှုအတော်များများမှာတွေ့ရပါတယ်
။ New Delhi မှာကျင်းပမဲ့ညီလာခံကနေကလေးငယ်တွေဆက်လိကြော်ညာတဲ့ရုပ်ရှင်တွေကြည့်ရှုတာနဲ့ပတ်သက်ပြီးအဆိုပြုချက်တစ်ခုထွက်လာနိုင်တယ်လို့ Cos E Silver ကဆိုပါတယ်။အငွင့်မထွက်တဲ့ဆက်လိတွေနဲ့ရေပိုက်ကိုအသုံးပြုပြီးရှူတဲ့တောက်တဲ့ဆက်လိတွေများလာတဲ့အပေါ်မှာစီကံသတ်မှတ်ချက်တွေတိုးမြင့်လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်း WHO ကပြောပါတယ်။ရေပိုက်အသုံးပြုပြီးရှူတဲ့တောက်တဲ့ဆက်လိတွေဟာအရန်ကိုအန္တရာယ်ဖြစ်စေတယ်လို့ဆက်လိထိန်းချုပ်မှုဆိုင်ရာမူပေါင်းသတ်မှတ်ချက်ညီလာခံရဲ့အတွင်းဝန်ယုံကတာဝန်ရှိသူတဦးဖြစ်တဲ့ Tibor Slayi ကပြောပါတယ်
။ And in case of water pipes we have the evidence there.
ရေပိုက်သုံးပြီးရှူတဲ့တောက်တဲ့ဆက်လိတွေဟာပုံမှန် secret တောက်တာထက်အန္တရာယ်ပိုရှိတယ်ဆိုတာကိုကျွန်တော်တို့မှာတက်သေးအထောက်အထားရှိပါတယ်။ရေပိုက်သုံးပြီးရှူတဲ့ဆက်လိတောက်မှုတစ်ကြိမ်ဟာ secret အလိတ်တရာလောက်တောက်တာနဲ့ညီမျှမှုရှိပါတယ်။
ဆလိတ်ကုမ္ပဏီတွေဟာဒီကုန်ပစ္စည်းတွေကနေပြီးတော့ဈေးကွက်အတွင်းအန္တရာယ်ဖြစ်စေတဲ့ချင်းကပ်မှုအစ်စ်တွေကိုလှုပ်ဆောင်နေတယ်လို့ဇလိုက်ကြီးကတတိပေးလိုက်ပါတယ်ရှင်
။ရှားဖောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆေးပညာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြခြင်းပါတယ်။ဆေးရုံတိုင်းမှာဆေးမတိုးတော့တဲ့ရောဂါပိုးမွှားတွေကတိုးပွားလာနေပါတယ်။ Antibiotic လို့ခေါ်တဲ့ပရိဇေဝဆေးတွေကိုဆယ်စုနှစ်တည်းနဲ့ချီပြီးတွင်းတွင်းကျကျသုံးဆွဲလာခဲ့ပြီးတဲ့နောက်မှာယောဂါပိုးတွေကဆေးနဲ့ရင်ပါလာကြတာပါအနည်းဆုံးတော့ဗက်တီးရီးယားပိုးတစ်မျိုးလောက်ကပရိဇေဝဆေးအမျိုးအစားတိုင်းကိုခံနိုင်ရင်ရှိသွားပါပြီဆေးရင်ပါနေတဲ့ယောဂါပိုးမွားတွေလူနာစီကိုကူးစက်မသွားနိုင်တဲ့နည်းလမ်းတွေကိုဗြိတိန်နဲ့ကမ္ဘာတဝန်းကသိပ္ပံပညာရှင်တွေစူးစမ်းပြီးရှာဖွေနေကြပါတယ် VOA သတင်းတောက် George Putik သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါရှင်
ဗြိတိန်နိုင်ငံအန်နိုဗာကစေယုံတစ်ခုမှာအခန်းတစ်ခန်းကိုဟိုက်ဒရိုဂျင်ပါရောက်ဆိုက်အခိုးငွေနဲ့ပိုးတပ်ဖို့တည်တံ့ခွဲထားပါတယ်။ဒါပေမဲ့ဒီလိုလုပ်နေကြပုံစံမျိုးနဲ့တော့စေယုံကရိယာတွေပေါ်မှာခိုကတ်နေတဲ့အန္တရာယ်ရှိတဲ့ရောဂါပိုးမွားပေါင်းစုံကိုထိတိယယောက်တတ်နိုင်မှာမဟုတ်ပါဘူး။ဒါဟာဘိုင်ယိုဖင်းလို့ခေါ်ကြတဲ့တန်မှန်တန်ရှင်လုပ်ငန်းတွေမှာအသက်ရှင်တန်နိုင်တဲ့စုပြုံပေါပွားနေကြတဲ့အနုဇီဝပိုးမွားတွေကနေဖြစ်ပေါ်လာနေတာပါ။အနုဇီဝပိုးမွားဆိုင်ရာပညာရှင်ဖာကတ်စ်ဝတ်ဆန်ကအခုလိုပြောပါရယ်
။ These bacteria bunch together.And so they're in close quarters and they can share genetic information.
ဒီ bacteria တွေကအစုလိုက်ပြုံလိုက်စုပေါင်းနေထိုင်ကြတာဖြစ်ပြီးအချင်းချင်းမျိုးရိုးဗီဇာတွေဖြန့်ကျတဲ့အပြင်သူတို့ကြားစေးရင်ပါတဲ့မျိုးဗီဇာတွေလည်းကူးစက်သွားနိုင်ပါတယ်။ဒါကြောင့်ဒီ bacteria တွေပိုပြီးတန်မာလာစေပြီးရောဂါပိုမှပေါင်းစုံလဲတိုးပွားလာနိုင်တဲ့အလားအလာရှိနေပါတယ်
။ Bacteria ပိုမှရတဲ့မကပဲ virus ပိုတွေနဲ့မိုးရောဂါတက်တဲ့ဆေးတွေကိုစေးရင်ပါတာမျိုးတွေဖြစ်လာနိုင်တယ်လို့သုတေသနပြုသူတွေကပြောပါတယ်။အဓိကအကြောင်းရင်းကတော့အမျိုးမျိုးသုံးလို့ရတဲ့ပဋိဇီဝဆေးတွေအလွန်အကျွံသုံးဆွဲလို့ဖြစ်တယ်လို့ Watson ကအခုလိုဆိုပါတယ
် Bacteria creating these resistances because they're being overwhelmed with these antibiotics.
ပဋိဇီဝဆေးမျိုးစုံကြောင့် bacteria ပိုးတွေကိုဆေးမတိုးတော့တာဖြစ်ပါတယ်။နောက်ပြီးသူတို့အချင်းချင်းကြားမျိုးရိုးဗီဇာတွေကူးစက်ပြန့်နှံ့တဲ့နေရာမှာဒီလိုဆေးရင်တဲ့ပိုးတွေရှိနေနိုင်ပါတယ်။ဒါကြောင့်ဒီလိုရောဂါပိုးမွားတွေကြားမှာဆေးရင်ပါမှုတွေပြန်ပွားသွားနိုင်တာပါ။
ဒီကိစ္စကိုအရေးတကြီးပူပေါင်းကင်တွယ်မှုမရှိဘူးဆိုရင်ပဋိဇီဝဆေးမတိုးတော့တဲ့ခေတ်ကိုရောက်ပြီးတော့ဆယ်စုနှစ်တွေနဲ့ချီကျအောင်ကုသလို့ရခဲ့တဲ့တာမန်ကူးစက်ရောဂါနဲ့အသေးစားဒဏ်ရာကလေးတွေကနေအသက်ဆုံးရှုံးနိုင်တဲ့အထိဖြစ်သွားနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO က2014ခုနှစ်မှာပြောပါတယ်။ဒီနှစ်အစောပိုင်းမှာပဲဘလို့ပဋိဇီဝဆေးနဲ့မှကုလို့မရတော့တဲ့ပထမဆုံးကူးစက်ရောဂါတစ်မျိုးတွေ့ရတယ်လို့အမေရိကန်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်သားစီးရေးဌာန CDC ကပြောပါတယ်။ဒီလိုပဋိဇီဝဆေးတွေယဉ်ပါနေတဲ့ကူးစက်ရောဂါပြန့်ပွားမှုကြောင့်ကမ္ဘာတဝန်းလူပေါင်း 8,000 လောက်ထိသေဆုံးနိုင်တဲ့အတွက်ကျန်းမာရေးအရာရှိတွေကစိုးရိမ်နေကြတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရှုံးနိမ့်ခဲ့သူဟီလာရီကလင်တန်ကအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ညွှန်ကြားရေးမှူးဂျိမ်းစ်ကိုမီကြောင့်ရွေးကောက်ပွဲရှုံးခဲ့ရတာဖြစ်တယ်လို့ပြစ်တင်ပြောဆိုပါတယ်။သူမရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးရန်ပုံငွေလှူဒန်းခဲ့သူတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာအခုလိုထောက်ပြခဲ့တာဖြစ်ပါတယ်။FBI ညွှန်ကြားမှုက Mrs. Clinton ရဲ့ကိုပိုင်အမိအသုံးပြုမှုနဲ့ပတ်သက်ပြီးပြန်ပြီးစုံစမ်းစစ်ဆေးမယ်လို့ပြောဆိုလိုက်တာကြောင့်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအရှင်ဟုန်ပြတ်သွားတာဖြစ်တယ်လို့လည်း Mrs. Clinton ကပြောဆိုခဲ့တာဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Donald Trump ကို American နိုင်ငံတော်မှမြို့ကြီးတွေမှာဆန္ဒပြကန့်ကွက်တာတွေဆက်ဖြစ်နေပြီးစနေနေ့နောက်ပိုင်းတော့ကလည်း Washington DC မြို့တော်က Trump အပြည်ပြည်ဆိုင်ရာဟိုတယ်အပြင်ဘက်မှာဆန္ဒပြကြပါတယ်။တရားတွေဆောက်ပါ၊တတိုင်းတွေမဆောက်ပါနဲ့လို့အထိပ္ပယ်ရတဲ့ Bridges No Wall ဆိုတဲ့ကြွေးကြော်သံတွေကိုဆန္ဒပြသူတွေကအော်ဟစ်ကြပါတယ်။အမေရိကန်တောင်ဘက်ကမက္ကဆီကိုနိုင်ငံသားတွေနိုင်ငံထဲဝင်မလာနိုင်အောင်အဲ့ဒီမှာတတိုင်းကြီးဆောက်မယ်လို့ Mr. Trump ကကတိပြုပြောဆိုထားတာကိုရှင်းညွှန်းပြီးကန့်ကွက်ကြွေးကြော်ကြတာဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Donald Trump နဲ့ဘလို့ဆက်ဆံသွားကြမလဲဆိုတဲ့ပေါ်ဥရောပသမ္မတအီယူနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ဆွေးနွေးကြဖို့ရှိပြီးဗြိတိသျှနဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီးတွေကတော့အဲ့ဒီအထူးစည်းဝေးပွဲကိုတက်မှာမဟုတ်ပါဘူး။ဩစတြေးလျနိုင်ငံကိုလှေတွေနဲ့တွားရောက်ဖို့ကြိုးစားရင်မအောင်မမြင်ဖြစ်ပြီးတဲ့နောက်ပါပူဝါနယူဂီနီနဲ့နော်ရူးဂျွန်းတို့မှာထိမ့်သိမ်းခံထားတဲ့ဩစတြေးလျဒုက္ခသည်တွေကိုခေါ်ယူဖို့အမေရိကန်ပြည်ထောင်စုကသဘောတူလိုက်ပါတယ်ဒီသဘောတူညီချက်အရတချိန်သာခေါ်ယူမှာဖြစ်ပြီးနောက်တစ်ကြော့ထပ်ပြီးမခေါ်ဘူးလို့လည်းဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်ကျမကစုမောမှာဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.